Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2014ခုနှစ်အောက်တိုဘာလ19ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင်
ကျွန်တော်ကတော့အောင်ပါဒီမနက်ခင်းသတင်းတွေကိုကိုကြကြသိန်းနဲ့အတူတင်ဆက်ပေးပါပါလုံခြုံရေးအရရေးပါတဲ့နေရာနှစ်ခုဖြစ်တဲ့ကာကွယ်ရေးနဲ့ပြည်ထောင်စုဝန်ကြီးနေရာတွေကို irec.mat တွေကရွေးချယ်အတည်ပြုပေးလိုက်တာနှစ်နိုင်ငံကြားဆောင်ရွက်ဆရာများပြားတွေကိုအတူပူးတွဲလှုပ်ဆောင်သွားနိုင်ဖို့အမေရိကန်နဲ့တရုတ်အစိုးရခေါင်းဆောင်တွေတွေ့ဆုံဆွေးနွေးနေတာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးပါပါမနန္ဒာချက်ရင
်ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့ကုလသမဂ္ဂအထွေထွေညီလာခံကြီးမှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေပေါ်နှစ်စဉ်အဆိုတင်သွင်းနေရတဲ့ကိစ္စရပ်ဆိုင်းပေးဖို့တောင်းဆိုချက်ကိုလက်ရောတင်ပါပြီလား
What's interesting is that the Taintain seems to be really trying very hard to win more international support because he is not delivering on his promises
လူ့အခွင့်အရေးအဖွဲ့တွေရဲ့အခုလိုဝေဖန်ပြောဆိုချက်တွေနဲ့အတူနောင်လာမယ့်နှစ်တွေမှာစစ်ပွားရေးဖွံ့ဖြိုးမှုနှေးကွေးလာမှာကိုပညာရှင်တွေကဘာကြောင့်စိုးရိမ်နေကြတာပါလဲအပတ်စဉ်ကဏ္ဍတွေမှာတော့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလတရားမျှတမှုနဲ့ပတ်သက်ပြီးသုံးသပ်ထားတဲ့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်နဲ့ American Indian သုံးနှုန်းအင်္ဂလိပ်သင်ခန်းစာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာလည်းစနေနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးမှာပါ။ဒါတွေကိုလက်မပေးခင်မှာတော့အခုရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့ကိုကျကျသိန်းကကြေညာပေးပါမယ်ရှင်
။ Iraq ဝန်ကြီးချုပ်တဲ့ Haider al-Abadi အစိုးရအတွင်းလုံခြုံရေးအရာရေးပါတဲ့နေရာနှစ်ခုဖြစ်တဲ့ကာကွယ်ရေးနဲ့ပြည်ထောင်စုဝန်ကြီးနေရာတွေကို Iraq လွှတ်တော်အမတ်တွေကရွေးချယ်အတည်ပြုပေးလိုက်ပါတယ်။IS အစွန်ရောက်အဖွဲ့တွေကိုတိုက်ခိုက်နေချိန်မှာအစိုးရဝန်ကြီးအဖွဲ့တွင်လိုအပ်နေတဲ့နေရာတွေကိုဖြည့်ဆည်းဖို့အခုလိုမဲပေးအတည်ပြုခဲ့ကြတာပါ။အီရတ်မြောက်ပိုင်းမိုဇူးမြို့ကစွန်နီလွှတ်တော်အမတ်ခါလက်အယ်အဘာဒီကိုကာကွယ်ရေးဝန်ကြီးအဖြစ်နဲ့နောက်ရှီရက်လွှတ်တော်အမတ်တူဖြစ်တဲ့မိုဟာမက်အယ်ဂါဘန်ကိုပြည်ထောင်စုဝန်ကြီးအဖြစ်လွှတ်တော်အမတ်တွေကစနေနေ့ကမဲပေးရွေးချယ်ခဲ့တာပါ။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကအခုလိုလုံခြုံရေးအတွက်ရေးပါတဲ့နေရာနှစ်ခုကိုရွေးချယ်ဖြည့်ဆည်းပေးတာဟာအလွန်ကောင်းမွန်တဲ့အစာပြိုခြေလှမ်းတစ်ရပ်ဖြစ်တယ်လို့ဆိုပါရယ် IS အစွန်ရောက်အဖွဲ့တွေကိုနေနေရမှာအစိုးရရဲ့ကြိုးပမ်းချက်တွေကိုဖြည့်ဆည်းဖို့အရေးပါတဲ့နေရာနှစ်ခုကိုအားပြေလိုက်တာဖြစ်တယ်ဆိုပြီးတော့လေ Mr. Kerry ကပြောပါရယ် American သမ္မတဂျိုးဘိုက်ဒန်ကလည်းစနေနေ့မှာ Mr. Elabadi ကိုတယ်လီဖုန်းကနေတဆင်ချီးကျူးဂုဏ်ပြုစကားပြောကြားခဲ့ပါရယ်2010ခုနှစ်ကနေစလို့ပထမဆုံးအကြိမ်အနေနဲ့နိုင်ငံတော်အဆင့်ဝင်ကြီးတွေကိုလွှတ်တော်ကရွေးချယ်ပေးခဲ့တယ်ဆိုပြီးတော့လေပြောဆိုပါရယ်အစိုးရအဖွဲ့ရင်းကရေးပါတဲ့ဒီနေရာနှစ်ခုကိုရွေးချယ်ဖို့နဲ့ပတ်သက်ပြီး Iraq နိုင်ငံရေးပါတီတွေကြားညှဉ်းပန်းနေခဲ့ကြတာပါ Iraq နိုင်ငံတွေက Sony လူနည်းစုတွေအတွက်ဆောင်ရွက်ပေးနိုင်တဲ့လူမျိုးပါတဲ့အစိုးရဖွဲ့ဖို့အမေရိကန်နဲ့တခြားနိုင်ငံတွေကလည်းတောင်းဆိုနေကြကြတာပါ
။ဆီးရီးယားနိုင်ငံက IS Islam စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုအမေရိကန်ဥဆောင်တဲ့ညွန်ပေါင်းဖွဲ့ကလီကျောင်းကနေဆက်ပြီးတော့ပုံကျဲတိုက်ခိုက်နေပါတယ်။ Kurdish တပ်ဖွဲ့တွေကိုအနိုင်ယူပြီးကိုဘာနီမြို့ကိုသိမ်းပိုက်နိုင်ဖို့ IS တွေကအချိန်တိုးမြင့်တိုက်ခိုက်နေတယ်လို့ညွန်ပေါင်းဖွဲ့ကလည်းလီကျောင်းတိုက်ခိုက်မှုတိုးလုပ်နေတာပါ။ကိုဘာနီမြို့မှာနောက်ထပ်5ကြိမ်ထဲမှာလီကျောင်းကတိုက်ခိုက်တယ်လို့ Iraq က IS အဖွဲ့ရဲ့ပြစ်မှတ်တွေကိုလည်းအကြိမ်များစွာတိုက်ခိုက်ပါတယ်။စစ်သွေးကြွတွေကလည်းကိုဘာနီမျိုးကိုအမြောက်နဲ့ပြစ်ခတ်တိုက်ခိုက်မှုတို့လုပ်ပြီးနေဇက်တျှောက်တူကီနိုင်ငံဘက်ထိအမြောက်ကြီးအတော်များများကြာထားပါတယ်။ကိုဘာနီမျိုးမှာ IS ဘက်ကထောင်ချောက်ဆင်ထားတဲ့ရင်းနှစင်းကိုဖောက်ခွဲတယ်လို့ဖြစ်တဲ့ခြေဆိုင်ဆီးရီးယားလူခွင့်ရေးချင်းတွေစောင့်ကြည့်လိုက်ရဖွဲ့ကပြောပါတယ်။အသေးအပြောက်နဲ့ပတ်သက်လို့တော့အဲ့ဒီဖွဲ့ကမပြောသေးပါဘူး။
အီဘိုလာရောဂါနဲ့ပတ်သက်ပြီးမကြောက်ရွံ့ဖို့အမေရိကန်သမ္မတဘရိုက်အိုဘားမားကလူထုကိုတိုက်တွန်းလိုက်ပါတယ်။စနေနေ့ကပြောကြားခဲ့တဲ့အပတ်စဉ်မိန့်ခွန်းထဲမှာသမ္မတကနောက်ထပ်အီဘိုလာရောဂါပိုကူးစက်ခံရသူတွေကိုမြင်တွေ့ရနိုင်ပေမဲ့အမေရိကန်ပြည်ထောင်စုအတွင်းအကြီးအကျယ်ရောဂါကူးစက်ပြန့်ပွားမှုမရှိအောင်ကျန်းမာရေးအရာရှိတွေအနေနဲ့ဆောင်ရွက်နိုင်လိမ့်မယ်ဆိုတာကိုသူ့အနေနဲ့ယုံကြည်တဲ့အကြောင်းပြောပါတယ်။ရောဂါကာကွယ်ရေးနဲ့ပတ်သက်ပြီးတင်းတင်းကြပ်ကြပ်သတိထားကင်တွယ်ဖို့ကိုလည်းအာဏာပိုင်တွေကဆောင်ရွက်နေစေဖြစ်ပါတယ်။ပထမဆုံးအီဘိုလာရောဂါဝေဒနာရှင်သေဆုံးခဲ့တဲ့ Dallas ပြည်နယ်Dallas မြို့ Texas ပြည်နယ်မှာအမျိုးသမီးခီးသွားတဦးကလူသွားလမ်း platform ပေါ်မှာအန်ချခဲ့တဲ့အတွက်အရေးပေါ်လှုပ်သားတွေဟာ bus ကားတစ်စီးနဲ့ရထားပူရာယုံတစ်ခုကိုပိတ်ပစ်ခဲ့ရပါတယ်။ဒါပေမဲ့အဲ့ဒီသူဟာ Ebola နဲ့ပတ်သက်ပြီးစောင့်ကြည့်ရမယ့်စီးရင်ထဲမှာပါသူဖြစ်တယ်ဆိုပြီးထင်ခဲ့တာပါ။ဒီတော်တွင်အပျော်စီးခီးသွားသင်္ဘောဟာ Mexico ပင်လယ်ကွေးကနေ Texas ကိုပြန်လည်လာခဲ့ရပါတယ်။ Ebola ရောဂါရှင်တွေရဲ့သွေးသလိပ်တွေကိုတက်ခွဲဆန်းသက်တဲ့တက်ခွဲခန်းမှာလုတ်ကင်နေသူတဦးဟာသင်္ဘောပေါ်မှာပါလာခဲ့တာပါ။သူကိုတင်မောပေါ်မှာပဲတီးခြားနေစေခဲ့ပါတယ်ယောဂကုသခံရတဲ့ဒ ဒါလည်းဆေးရုံကသူနာပြုနှစ်ဦးလဲယောဂကုသခံနေပြီးသူတို့ဘယ်လိုယောဂကုသခံနေရတယ်လဲဆိုတာကိုတာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေကြပါတယ်
။ဟောင်ကောင်ကျွန်းမှာဆန္ဒပြနေတဲ့ကျောင်းသားတွေနဲ့ဆွေးနွေးပွဲတွေကိုအင်္ဂါနေ့မှာစတင်မှာရှိတယ်လို့အစိုးရကပြောပါတယ်။ကျွန်းရဲ့ဒေသတချို့မှာလူငန်းတွေနဲ့တွားရေးလာရေးတွေရဲ့ဆိုင်နေရတဲ့ဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားရုံးဝင်ဆန်ခတ်ဖြစ်တာတွေရဲ့အတော်ကြာရှိပြီးတဲ့နောက်အခုလိုပြောလိုက်တာပါ။အင်္ဂါနေ့ဟာအစိုးရကဟောင်ကောင်ကျောင်းသားများအဖွဲ့ချုပ်ကိုပေးထားတဲ့၃ရက်ထဲကအစောဆုံးနေ့ဖြစ်တယ်လို့ဟောင်ကောင်အစိုးရတွင်းဝန်ချုပ်ကယ်ရီလမ်ကပြောပါတယ်။ဆွေးနွေးပွဲတွေအတွက်ပြင်ဆင်တာမှာအလားအလာကောင်းတဲ့တိုးတက်မှုတွေရထားပြီလို့သူကဆိုပါတယ်။ဆန္ဒပြခေါင်းဆောင်တွေနဲ့ဆွေးနွေးပွဲတွေပြန်ဆောက်ဖို့နီလန်းရှာနေတယ်လို့ပြီးခဲ့တဲ့ဂျပန်တွင်ဟောင်ကောင်အုပ်ချုပ်ရေးမှူးလူချုံရင်းကပြောပါသေးတယ်။ဒီလောက်အစောပိုင်းမှာဆွေးနွေးပွဲတွေလုပ်ဖို့စီစဉ်ပေမဲ့အစိုးရကဖျက်သိမ်းလိုက်တာပါ။မဲပေးခွင့်ရှိသူတိုင်းမဲပေးနိုင်ရန်နဲ့နိုင်ရေးဆန်ရနဲ့ပတ်သက်လို့ဆွေးနွေးဖို့သူလမ်းဖွင့်ထားတယ်လို့လျုံးကပြောပါတယ်။ဒါပေမဲ့လည်း2019ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲတွေအတွက်ကိုယ်စားလှယ်လောင်းရွေးချယ်ရတဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကိုပြင်မှာမဟုတ်တယ်လို့ရွေးကောက်ပွဲပြုပြင်ပြောင်းလဲရေးဆိုင်ရာနောက်ထပ်ပြဋ္ဌာန်းချက်တွေကိုလည်းလုပ်မှာမဟုတ်ဘူးလို့တရုတ်ကွန်မြူနစ်ပါတီအာဏာပိုင်တွေကပြောထားပါဗျာခင်ဗျာ
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကနေတင်းငွေတွေနဲ့မနက်ခင်သတင်းများကိုဆက်လက်ကြီးညာနေပါတယ်အပြန်အလှန်မယုံကြည်တာ၊ကွဲပြားခြားနားတာ IS အစွမ်းရောက်အဖွဲ့တွေအပါအဝင်အကြမ်းဖက်ဝါဒကိုတုံ့ပြန်တိုက်ခိုက်ဖို့အရေးပူးပေါင်းဆောင်ရွက်တာ Ebola virus ကူးစက်ပြန့်နှံ့မှုစတဲ့ကိစ္စတွေကိုဟိုတိုက်ဖျက်ရမှာကြော်လွှမ်းနိုင်ဖို့ American ပြည်တော်စုနဲ့တရုတ်နိုင်ငံတို့ကစိုးရိမ်ပူပန်နေကြတာပါ American နိုင်ငံသားရေးဝန်ကြီး John Kerry နဲ့တရုတ်နိုင်ငံနိုင်ငံတော်ကောင်စီဝင် Yang Jiechi တို့ဟာ Afghanistan, Iran, မြောက်ကိုရီးယားအရေးနဲ့ရာသီဥတုပြောင်းလဲမှုစတဲ့ကိစ္စရပ်တွေမှာပူးရဲဆောင်ရွက်ဖို့ဘော့စတန်မြို့မှာစနေနေ့ကဒုတိယနေ့မြောက်တွေ့ဆုံပွဲအတွင်းကတိပြုခဲ့ကြပါတယ်။နှစ်နိုင်ငံကြားဆက်ဆံရေးအနေအထားဟာအကျိုးစီးပွားတူညီတဲ့နေရာတွေမှာပူးရဲလှုပ်ဆောင်နိုင်ဖို့လှုပ်ဆောင်နေတဲ့တစ်ချိန်ထဲမှာသဘောထားချင်းမတိုက်ဆိုင်တဲ့ကိစ္စရပ်တွေအပေါ်လည်းထင်းထင်းသိသိနဲ့လှုပ်ဆောင်သွားနိုင်တဲ့အနေအထားမှာရှိတယ်ဆိုပြီးတော့လည်းနှစ်နိုင်ငံခေါင်းဆောင်တွေကပြောပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်မှုအားကောင်းလာနေတဲ့အနေအထားမှာရှိနေတဲ့အာရှပစိဖိတ်ဒေသနဲ့ပတ်သက်တဲ့ကိစ္စရပ်တွေမှာလည်းအမေရိကန်နဲ့တရုတ်တို့ကြားပူးပေါင်းဆောင်ရွက်ဖို့ပုံမူလိုအပ်တယ်လို့တရုတ်နိုင်ငံတော်ကောင်စီဝင်ယန်ကပြောပါရယ်တရုတ်နိုင်ငံပေကျင်းမြို့တော်မှာလာမယ့်လအတွင်းကျင်းပမယ့်အာရှပစိဖိတ်နိုင်ငံခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးမတိုင်မီနှစ်နိုင်ငံခေါင်းဆောင်တွေဘော့စတန်မြို့မှာတွေ့ဆုံပြီးအမေရိကန်တရုတ်ဆက်ဆံရေးအစဉ်ပြေချောမွေ့အောင်တွေ့ဆုံကြတာပါဒီထိပ်သီးတွေ့ဆုံအစည်းအဝေးအပြီးအမေရိကန်သမ္မတဘရက်အိုဘားမားနဲ့တရုတ်သမ္မတရှီဂျင်းပင်တို့နှစ်ဦးလည်းတွေ့ဆုံကြဖို့ရှိပါရယ်ခင်ဗျာ
ဟိမွန်နာတောင်တန်းမှာယုတ်ရက်နှင်းမုန်တိုင်းတိုက်တာကြောင့်တောင်တသမ39ဦးထက်မနည်းသေဆုံးပြီး150ကျော်ဒဏ်ရာရတယ်လို့နီပေါ်ရှာဖွေကစားရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယနဲ့ဂျပန်နိုင်ငံတို့ကတောင်တသမ2ဦးရဲ့အလောင်းတွေကိုစနေနေ့မှာတာဝန်ရှိသူတွေပြန်ရပါတယ်။ဒါပေမဲ့လည်းမှတ်တမ်းမှတ်ရအားနေတာကြောင့်နောက်ထပ်လူပဏ္ဏယောက်ပျောက်ဆုံးနေတယ်လဲဆိုတာတွက်ဖို့ခက်တယ်လို့ပြောပါတယ်။အခုချိန်ထိဆိုရင်လူပေါင်း300ကျော်ကိုကယ်တင်နိုင်ပြီးနောက်ထပ်ဒါဇင်ပေါင်းများစွာဟာတတိတခြားစီရှိနေတဲ့တောင်ပေါ်ကတဲစခန်းတွေမှာခိုလုံနေကြတယ်လို့ယူဆကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။အခုချိန်ဟာတောင်တက်ရသည်ဖြစ်ပြီးနှင်းမုန်တိုင်းကြတောင်ပြူချိန်တုန်းကတောင်တသမအများပြားဟာအနာဖူနာတောင်တက်လမ်းပေါ်မှာရှိနေကြတာပါ။တည်ဆုံးသူတွေထဲမှာကနေဒါ၊အိန္ဒိယ၊ Israel, Slovak နဲ့ပိုလန်နိုင်ငံသားတွေပါဝင်ကြပေမဲ့အများစုကတော့နီပေါ်အထံသမားတွေဖြစ်ကြတယ်လို့နီပေါ်တောင်တက်ဝန်ဆောင်မှုပေးသူများအသင်းကပြောပါတယ်။
လွန်ခဲ့တဲ့ဧပြီလအတွင်း Boko Haram အဖွဲ့ကဖမ်းဆီးသွားခဲ့တဲ့ကျောင်းသူ200ကျော်လွတ်မြောက်ရေးနဲ့ပတ်သက်ပြီးလာမယ့်သတင်းပတ်အတွင်း Boko Haram အဖွဲ့နဲ့ဆွေးနွေးသွားမယ်လို့နိုင်ဂျီးရီးယားအစိုးရကပြောကြားလိုက်ပါတယ်။နှစ်ဖက်လုံးကပြည့်ရက်ဖို့တောက်ကြနေမှာသဘောတူညီခဲ့ကြပါတယ်။ကျောင်းသူတွေကိုပြန်လွှတ်ပေးဖို့မူအားဖြင့်သဘောတူခဲ့တယ်လို့နိုင်ဂျီးရီးယားသမ္မတအကြံပေး Hassan Tuga က VOA House ဌာနကိုတောက်ကြနေမှာပြောကြားခဲ့ပါတယ်။ကျောင်းသူတွေပြန်လွှတ်ပေးကိစ္စနဲ့ပတ်သက်ပြီးချက်နိုင်ငံမှာဆက်လက်ဆွေးနွေးသွားမှာပါ။အရင်ကဆေးဆက်ဆွေးနွေးမှုတွေမှာအပြူသဘောဆောင်တဲ့ရလဒ်တွေမရှိခဲ့ပေမဲ့ဒီချိန်မှာတော့အကောင့်ဘက်ကမျှော်လင့်တယ်လို့ Mr. Tuga ကပြောပါရယ် Boko Haram ဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးလူသိရှင်ကြားပြောတာမရှိပါဘူးပြီးခဲ့တဲ့တောက်ကြတဲ့စနေနေ့တွေတုန်းကလည်းဘောနိုရွာတွေကိုအကြမ်းဖက်တိုက်ခိုက်ခဲ့တာကြောင့်စစ်သွေးကြ Boko Haram တွေဟာအပြစ်ခတ်ရစဲရေးကိုချိုးဖောက်တယ်ဆိုပြီးပြောဆိုမှုတွေလည်းရှိလာနေပါတယ်ဒါပေမဲ့လည်းနိုင်ဂျီးရီးယားအစိုးရကတော့အပြစ်ခတ်ရစဲရေးချိုးဖောက်မှုမရှိဘူးဆိုပြီးပြောပါရယ်ဒီလိုတိုက်ခိုက်မှုတွေအတွင်းလူပေါင်း40လောက်သေဆုံးခဲ့တယ်လို့ VOA သတင်းတောက်ကပြောဆိုပါရယ်ခင်ဗျာ
လင်တူချစ်သူတွေပေါ်ရိုမန်ကက်သလစ်ခရစ်ယာန်ဘုရားကျောင်းရဲ့သဘောထားပြော့ပြောင်းလာတော့မဲ့ပုံရှိခဲ့ပေမဲ့ကဘာတော်ဝန်ကခရစ်ယာန်ဘုန်းတော်ကြီးတွေဆွေးနွေးပြီးတဲ့နောက် ဗာတီကန်ဖျောင်းချောင်းဖျားချောင်းကနောက်ဆုံးထွက်လာတဲ့သဘောထားတွေမှာတော့အဲ့လိုသဘောမျိုးတယောက်တဲ့စာသားတွေပါမလာတော့ပါဘူးကက်သလစ်ခရစ်ယာန်ဘုန်းတော်ကြီးအပါ200တယောက်တဲ့ဆိုင်နော့လို့ခေါ်တဲ့သတင်းနှစ်ပတ်ကြာညီလာခံပြီးစနေနေ့မှာဖျားချောင်းရဲ့သဘောထားထွက်လာတာပါဒီသတင်းမဲ့အစောပိုင်းကထွက်ခဲ့တဲ့ကနဦးသဘောထားမှာဂေးလို့ခေါ်တဲ့လိန်လူချင်းနှစ်သက်သူတွေကိုလက်ခံပြီးလိန်လူစုံတွဲတွေဟာလည်းတူပေါ်တူတံပိုးရှိတဲ့အထောက်ပံ့ပြုနိုင်တယ်ဆိုတာကိုသိမှတ်ပြုထားပါတယ်ကေးစုံတွဲတွေဟာဖျားချောင်းကိုအကျိုးဖြစ်ထွန်းစေတဲ့အရေးချင်းအရေးသွေးတွေရှိပါတယ်လို့ပြောထားပါတယ်အဲ့ဒီသဘောထားမူကြမ်းကို conservative ဝါဒီတွေကဝေဖန်ပြီးအပြောင်းအလဲကြီးတွေလုပ်ပေးဖို့တောင်းဆိုကြပြီးတော့ဖျားချောင်းရဲ့အလဲလက်ဝါဒီတွေနဲ့သဘောထားမတူဘူးဆိုတာပြကြပါတယ်ခင်ဗျာ
The တင်းတွေကိုကိုအောင်နဲ့ကိုကျကျသိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင် VOE ကခုထုတ်လွှင့်ပေးနေတဲ့ဒီ season ကို VOE internet စာမျက်နှာဖြစ်တဲ့ burmese.voenews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုပတ်စင်ကဏ္ဍတွေကိုမထုတ်လွှင့်ပေးခင်မှာသတင်းဆောင်မတွေကိုအရင်ဆုံးလှည့်ပေးပါရစေအီတလီနိုင်ငံမီလန်မှာကျင်းပနေတဲ့အာရှဥရောပထိပ်သီးအစည်းအဝေးမှာမြန်မာသမ္မတဦးသိန်းစိန်ကမြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအထွေထွေညီလာခံကိုနှစ်စဉ်အဆိုတင်သွင်းနေတာကိုကုလသမဂ္ဂကရက်ဆိုင်ပေးဖို့တောင်းဆိုသွားပါတယ်လူ့ခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေအတွက်ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေမှာမြန်မာနိုင်ငံကိုမပါစေချင်ဘူးဆိုရင်လူ့ခွင့်ရေးတိုးတက်မှုတွေရှိလာအောင်လက်တွေ့ဆောင်ရွက်ပြသဖို့လိုတယ်လို့ဥရောပအခြေစိုက်လူ့ခွင့်ရေးလှုပ်ရှားသူတွေကပြောကြပါတယ်အပြည့်အစုံကိုတော့မန်ရင်ချင်းနိုင်ကဆက်ပြောပြပါမယ်ရှင်
အော်တိုဘလ16ရက်နေ့ကနေ19ရက်နေ့အထိမီလန်မှာနှစ်ရက်တာကျင်းပတဲ့ဆယ်ချိန်မြောက်အာရှဥရောပထိပ်သီးအစည်းအဝေးမှာသမ္မတဦးသိန်းစင်ကမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုအခြေအနေတွေတိုးတက်အောင်အဆင့်30နဲ့ဆောင်ရွက်ခဲ့ကြောင်းပြောသွားတာပါအထူးသဖြင့်မြန်မာအစိုးရဟာကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာသဘောတူညီချက်တွေအလုပ်သမားအဖွဲ့အစည်းဆိုင်ရာသဘောတူညီချက်တွေနဲ့အမျိုးသမီးနဲ့ကလေးသင်ငယ်များဆိုင်ရာသဘောတူညီချက်တွေမှာပါဝင်လက်မှတ်ရေးထိုးဆောင်ရွက်နေတာကြောင့်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီကနှစ်စဉ်အဆိုတင်သွင်းတဲ့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေတွေကိုရက်ဆိုင်ပေးဖို့ဥရောပသမဂ္ဂကိုတောင်းဆိုသွားပါတယ်။ဒါနဲ့ပတ်သက်လို့ဗြိတိန်အခြေစိုက်မြန်မာအရေးလှုပ်ရှားနေတဲ့ Burma Campaign UK ရဲ့ညွှန်ကြားရေးမှူး Mark Formana ရဲ့အမြင်ကတော့
We have seen President Thein Sein now.
သမ္မတဦးသိန်းစင်ရဲ့တောင်းဆိုချက်ဟာလွန်ခဲ့တဲ့နှစ်ပတ်ကကုလသမဂ္ဂအထွေထွေညီလာခံမှာနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်တောင်းဆိုသွားတာနဲ့အတူတူပါပဲ။ဆုံးဖြတ်ချက်မူကြမ်းရေးဆွဲတဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုစည်းရုံးနေတာဖြစ်ပါတယ်။ဒါပေမဲ့လို့မြမအရေးဆုံးဖြတ်ချက်ထဲမှာပါတဲ့အချက်တွေအားလုံးကိုအကောင့်ထဲပေါ်ဆောင်ရွက်တာမျိုးမြမအစိုးရဘက်မှမရှိပါဘူး။လွန်ခဲ့တဲ့3လကဆိုရင်မြမအရေးဆုံးဖြတ်ချက်ကိုရက်ဆိုင်ဖို့ဥရောပသမဂ္ဂကပြင်ဆင်ခဲ့ပေမဲ့သမရဦးသိန်းစိန်ဘက်ကတိုးတက်မှုအသစ်တွေကိုလှုပ်ဆောင်ပြတာမျိုးမရှိခဲ့ပါဘူး။ဥပမာ Unity Channel ကသတင်းတောက်တွေကိုလွှတ်ပေးတာ။နောက်ပြီး American သမရ Obama မြန်မာနိုင်ငံကိုလာတော့ကသမရဦးသိန်းစိန်နဲ့တွေ့ဆုံချိန်မှာကတိပေးထားတဲ့အတိုင်းကုလသမဂ္ဂလူ့ခွင့်ရေးရုံးဖွင့်ခွင့်ပြုမယ်ဆိုတာကိုစီစဉ်တာမျိုးတွေပါ။ဒါပေမဲ့ဒါတွေကိုဆောင်ရွက်ခြင်းမရှိတာကြောင့်ဒီနှစ်အတွက်မြန်မာအရေးဆုံးဖြတ်ချက်တွေချမှတ်ဖို့ဥရောပသမဂ္ဂကဆုံးဖြတ်ထားပါတယ်လို့ Mark Farmana က VOE ကိုပြောသွားတာပါ။နောက်ပြီးဦးသိန်းစိန်အစိုးရအနေနဲ့နိုင်ငံတကာထောက်ခံမှုရအောင်ကြိုးပမ်းနေတာဟာသူတို့အာဏာတည်မြဲဖို့အတွက်ဖြစ်တယ်လို့လည်း Mark Farmana ကပြောပါတယ
်။ What's interesting is that the Thein Sein seems to be really trying very hard to win
ဆွေးနွေးကြောင်းနာကသမရဦးသိန်းစိန်ဟာနိုင်ငံတကာရဲ့ထောက်ခံမှုကိုရအောင်အတော့ကိုကြိုးစားနေတာပါ။ဘာကြောင့်လဲဆိုတော့နိုင်ငံရေးအာဏာကိုရဖို့ကြိုးစားနေတဲ့တီရင်းကစစ်ကောင်းဆောင်ဟောင်းတွေရဲ့ဖိအားပေးမှုကိုလည်းဦးသိန်းစိန်ကရင်ဆိုင်နေရတာပါ။ဒါကြောင့်သူနဲ့သူ့ရဲ့ဝန်ကြီးတွေကနိုင်ငံတကာရဲ့ထောက်ခံမှုကိုရအောင်အသေးအတန်ကြိုးစားနေတာဖြစ်တယ်လို့ Mark Farmana ကပြောသွားတာပါ။မီလန်မှာကျင်းပတဲ့အာရှဥရောပထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့သမ္မတဦးသိန်းစိန်နဲ့အတူနိုင်ငံခြားရေးဝန်ကြီးဦးဝနမောင်တွင်ပြန်ကြားရေးဝန်ကြီးဦးရဲထွန်းနဲ့အတူဝန်ကြီးတို့လိုက်ပါသွားပါတယ်။အာရှဥရောပထိပ်သီးအစည်းအဝေးပွဲကိုနှစ်နှစ်တစ်ကြိမ်ကျင်းပနေတာပါ။ပထမဆုံးအကြိမ်ထိပ်သီးအစည်းအဝေးပွဲကိုတော့စင်ကာပူနိုင်ငံကဆီစဉ်ခဲ့တာဖြစ်ပြီး1996ခုနှစ်မှာထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပခဲ့တာပါရှင်။
မင်းဂျင်းနိုင်ပြပြခဲ့တာဖြစ်ပါလေရှင်မကြခင်မှာတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့ American Style Indian သုံးနှုန်းအင်္ဂလိပ်သင်ကန်းစာအစီအစဉ်ကိုနားဆင်ရဖို့ရှိပါလေရှင်အခုဆက်ပြီးတော့နောင်လာမယ့်နှစ်တွေမှာစီးပွားရေးဖွံ့ဖြိုးမှုနှေးကွေးလာမှာကိုပညာရှင်တွေကဘာကြောင့်စိုးရိမ်နေကြသလဲဆိုတာကိုကြည့်ရအောင်ပါရှင်နှစ်စဉ်ဆိုသလိုအငိမ့်စားယူကြသူတွေများလာနေပြီးတော့သူတို့နေရာကိုအစားထိုးဝင်ရောက်ပြီးတော့အလုပ်လုပ်နိုင်မဲ့အရွယ်ကောင်းတဲ့သူတွေကတစ်နေ့တစ်ခြားနှဲပါလာနေပါတယ် ဒီအခြေအနေကအိမ်အောင်စုစုဆောင်ငွေကိုကျဆင်းစေပြီးကမ္ဘာရင်းနှီးမြှုပ်နှံမှုကိုရော့ချသွားစေမဲ့ပဲဥတီနိုင်တာမို့ကမ္ဘာတလွားစီးပွားရေးဖွံ့ဖြိုးမှုပို့ပြီးတော့နှေးကွေးသွားနိုင်တယ်လို့ဗန္ဒာရေးဆိုင်ရာအကဲဖြတ်သုံးသပ်မှုလုပ်ငန်းမူဒီကပြောလိုက်ပါတယ်။ဒါပေမဲ့လည်းကမ္ဘာအသက်ကြီးရွယ်အိုလူဦးရေကြောင့်စီးပွားရေးအပေါ်တက်ရောက်မှုကိုဖြေလျှော့နိုင်ဖို့အတွက်အချိန်မနှောင်းသေးပါဘူးလို့ကြွမ်းကျင်သူတွေကပြောဆိုနေတာပါ။ဒီအကြောင်း VOA သတင်းတော့မေလ်အာစီကပေးပို့ထားတဲ့သတင်းလွှာကိုမတ်တိန်ကြီးထိုက်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ဂျပန်နိုင်ငံမှာအဖိုးဖွားတွေအတွက်အထူးကစားခွင့်တွေစီစဉ်ပေးထားသလိုအီတလီနိုင်ငံမှာကတော့အကသင်တန်းတွေရှိပါတယ်။ဂျာမနီနိုင်ငံတွင်မှာတော့အငိမ့်စားယူသူတွေအရေးကအလုလက်မဲ့ပြဿနာထက်ပိုကြီးပါတယ်။ဒီသုံးနိုင်ငံကတော့အသက်65နှစ်နဲ့အထက်လူဦးရေအနည်းဆုံး20ရာခိုင်နှုန်းရှိတဲ့အခါမှာ super age country အဖြစ်သတ်မှတ်လေးရှိတဲ့စည်ရင်းဝင်နိုင်ငံတွေဖြစ်ပါတယ်။အဲလီနာဒက်ဂါကတော့မူရီလုပ်ငန်းကြီးရဲ့အကြီးအကဲတူဖြစ်ပါတယ
်။ The demographic transition is upon us now.
လူဦးရေဆိုင်ရာအပြောင်းလဲကြီးကဖြစ်စီမှုတစ်ခုဖြစ်နေပြီးအရင်ကရှိခဲ့တဲ့စံနှုန်းတွေအရဆိုရင်ဖြစ်ထွန်းမှုတွေကတိတ်ကိုမြန်ဆန်လွန်းနေပါတယ်
။၅နှစ်အတွင်းမှာနောက်ထပ်နိုင်ငံ၆နိုင်ငံတို့ဟာတက်ကြီးရွယ်ဦးအများဆုံးအဆင့်ဝင်နိုင်ငံတွေထဲမှာပါဝင်လာတော့မှာပါ။2030မှာတော့ super age စည်ရင်းဝင်34နိုင်ငံထိရှိလာမှာပါ။အဲလီနာဒက်ကာကတော့
That will translate into reductions in labor supply.At the same time
ဒီအခြေအနေကအလုပ်သားရော့ချမှုကိုဖြစ်စေသလိုအိမ်ထောင်စုစုဆောင်မှုကလည်းကျဆင်းသွားမှာမို့ယင်းနှမြုံနာမှုအပေါ်မှာဆုပ်ယုပ်မှုဖြစ်စေပါလိမ့်မယ်ဒီလိုအကြောင်းအရာနှစ်ခုတို့သဘောင်းနဲ့ဖြစ်တာကြောင့်အသက်အရွယ်ကြီးရင်းမှုကကမ္ဘာ့ဖွံ့ဖြိုးမှုအပေါ်မှာတိတိတတ်တာဆုပ်ယုပ်မှုဖြစ်စေပါလိမ့်မယ
်တက်ကြီးရွယ်အိုတွေများလာတာကြောင့်လာမယ့်10နှစ်အတွင်းကမ္ဘာ့ဖွံ့ဖြိုးရေးရဲ့တိရခိုင်နှုန်းလောက်ကိုဖြတ်တောက်လိုက်နိုင်တယ်လို့စီးပွားရေးလုပ်ငန်းသုတေသနအဖွဲ့ကြီး Conference Vol ကပြောပါတယ်ရင်ဆိုင်လာရမယ့်အပြောင်းလဲတွေကိုလေ့လျူရှုထားမယ်ဆိုရင်တော့အန်ဒီရဲ့မသေးလာတဲ့အကြောင်းစီးပွားရေးပညာရှင်ဖာရီဘောဂါတာကပြောပါတယ
် Economic growth rate will slow down jobs will not be available for the young
စီးပွားရေးဖွံ့ဖြိုးမှုနှုန်းကျဆင်းသွားမယ်လူငယ်တွေအလုပ်မရဖြစ်ကြပြီးဒီအခြေအနေတွေဖြစ်နေကြတဲ့နိုင်ငံရဲ့ပြည်တွင်းရေးရောပြည်ပအရေးမှာပါပြည်ပကဖြစ်လာနိုင်ပါတယ်နောက်ရွှေပြောင်းတွေအပေါ်မှာလည်းမလိုလားမှုတွေဖြစ်ပေါ်နိုင်ပါတယ်ဒါဟာကျွန်တော်တို့တကယ်တမ်းဖြစ်စေခြင်းနဲ့ကဘာကြီးမဟုတ်ပါဘူ
းဒီပြဿနာတွေကနေဆက်လုံခြုံရေးနဲ့လည်းပတ်သက်နေတယ်လို့စီးပွားရေးဆိုင်ရာပါမောက်ခကီရှော့ကူကာနီက VOE ကိုပြောပါတယ
် Immigration is a part of a population problem and see the
American ပြည်တော်စုကလူကြီးတိုးလာတာမှာအများစုကပြောင်းရွှေ့ဝင်ရောက်လာသူတွေကြောင့်ပါကလေးမွေးတာကြောင့်တိုးလာတာမဟုတ်ပါဘူ
း American ပြည်တော်စုမှာအမျိုးသမီးတဦးရဲ့ပြင်းမြမွေးဖွားနှုန်းကကလေး 1.9 ယောက်ဖြစ်ပါတယ်ဒီရေအတွက်ကလည်းပြောင်းရွှေ့ဝင်ရောက်လာသူတွေရဲ့မွေးဖွားနှုန်းမြင့်မားနေတာကြောင့်ပါအမေရိကန်ပြည်ထောင်စုအတွင်းကစပိန်စကားပြောတောင်အမေရိကနွယ်ပွား Hispanic မိသားစုတခုမှာပြင်းမြကလေး 1.3 ယောက်နှုန်းရှိပါတယ်လို့စီးပွားရေးပညာရှင်ဖာရီဘောဂါတာကပြောပါတယ
် We are turning Hispanic in fact what I normally tell
တဖြည်းဖြည်းနဲ့ Hispanic တွေများလာပါတယ်ဒါကြောင့်လဲကျွန်တော်ပြောနေကြစကားကတော့အသက်90ယောက်လို့ပြုစုပေးမဲ့သူတယောက်လောက်လူချင်းလူကတော့စပိန်စကားပြောတာပိုအဆင်ပြေလိမ့်မယ်ဆိုတာပါပဲ
ဝယ်ယူစားသုံးမှုဟာလည်းလူဦးရေအသက်အရွယ်အလိုက်အပြောင်းလဲရှိလာမယ်လို့စီးပွားရေးပညာရှင်ကီရှော့ကူကာနီကပြောပါတ
ယ် It is a misalignment of the demand rather than
ဝယ်လူအားတော့လုံးဝပြောင်းလဲသွားမှာမဟုတ်ပဲအနည်းချင်းလောက်ပဲပြောင်းလဲမှာပါဒီလိုကြုံလာရရင်လည်းအလွယ်တကူလက်ခံဖြေရှင်းနိုင်မှာပ
ါဒါပေမဲ့လည်းတက်ကြီးရွယ်အိုတွေကိုဝင်တော့ဝင်ဖို့တွေလို့မရှိမြင်ပဲတံပိုးထားကြတဲ့နိုင်ငံတွေမှာကတော့အသက်အရွယ်ကြီးရင်မှုကပြဿနာမဟုတ်ပါဘူးလို့ကူကာနီကထပ်လောင်းပြောပါတယ်။အနာဂတ်မှာလူငယ်အလုပ်သမားတွေကအခုလူကြီးတွေထက်အလုပ်လုပ်ချိန်ကာလပိုရှည်ကြမှာဖြစ်ပြီးအငိမ့်စားယူတဲ့အချိန်နောက်ကျလိမ့်မယ်ဆိုပြီးကျွမ်းကျင်သူအားလုံးနှိပါကပြောဆိုကြပါတယ်ရှင်
။မတ်တန်ကြီးထိုက်ပြောပြခဲ့တာဖြစ်ပါတယ်ရှင်။အခုပတ်စင်ကဏ္ဍတွေကိုအလှည့်ပေးပါရစေ။အရင်ဆုံးမြမရေသုံးသက်ချက်အစီအစဉ်ကိုနားဆင်ရပါမယ်။ဒီအစီအစဉ်မှာတော့စစ်ဆိုးရခစ်ကဖိနှိပ်ညှဉ်းပန်းတပ်ဖြတ်တဲ့ဒဏ်ကိုခံခဲ့ရသူတွေကျေနပ်အောင်တရားမျှတစွာဆောင်ရွက်နိုင်တဲ့အစိုးရကိုသာပြည်သူလူထုကယုံကြည်မှဖြစ်တဲ့အကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကအခုလိုသုံးသပ်တင်ပြထားပါဗ
ျာ။မြမပြည်မှာအရသာတစ်ပိုင်းအစိုးရတပ်တန်း၃နှစ်ကျော်လာပြီမဲ့ဖြစ်ပျက်နေတဲ့ပြဿနာနဲ့ပြည်ပခတ်တွေကိုကြည့်ရင်ဒီမိုကရေစီအသွင်ကူးပြောင်းဖို့အမြင့်မတွယ်နိုင်သေးဘူးလို့နယူးယောက်အခြေစိုက် ICTJ International Center for Transitional Justice အဖွဲ့ဇူလိုင်လကထုတ်ပြန်တဲ့အစီရင်ခံစာမှာသုံးသပ်ထားပါတယ်။ သွင်းကူးပြောင်းနေတဲ့တရားမြတ်တရားကိစ္စဆွေးနွေးတာဟာပြဿနာရှာသလိုဖြစ်နေတယ်လို့မြင်သူတွေလည်းရှိပါတယ်တဲ့စစ်အာဏာပိုင်တွေမတရားလုပ်ခဲ့တာကိုဖော်ထုတ်ပြီးတရားမြတ်တရားကိုတောင်းဆိုရင်ချက်ချင်းလက်တုံပြန်လာနိုင်တယ်လို့လည်းမြင်ကြပါတယ်ဒါပေမဲ့ငြိမ်းချမ်းရေးကိုတကယ်တမ်းတည်ဆောက်နိုင်ဖို့နဲ့ရည်ရှိတိုးတက်ဖွံ့ဖြိုးဖို့အတွက်အထက်ကပြဿနာတွေကိုကင်တွယ်ဖို့လိုတယ်လို့ဆိုပါတယ်အသွင်းကူးပြောင်းရေးဟာတစ်ဖက်ဆောင်းနှင်းဖြစ်နေပါတယ်တဲ့ရတာအဖွဲ့အစည်းတွေပုံမလွတ်လပ်လာမှုငြိမ်းချမ်းရေးအတွက်ဆွေးနွေးနိုင်မှု NLD အဖွဲ့ချုပ်လှုပ်ရှားနိုင်မှုစတာတွေရှိပေမဲ့ကချင်းပြည်နယ်လိုနေရာမှာလက်နက်ကင်ပြည်ပကဖြစ်ပွားနေပါတယ်အဖြစ်ကရဆဲနိုင်တဲ့ဒေတာမှာကုမ္ပဏီကြီးတွေကမြေယာအများအပြားသိမ်းယူနေလို့ဒေတာကန်တွေနဲ့လာဆုံးရှုံးနေတာကိုမဖြေရှင်းနိုင်ပဲဖြစ်နေပါတယ
်မြေယာသိမ်းပိုက်မှုကိုနေရာအနှံ့ပြားမှာကန့်ကွက်စင်တာပြနေပေမဲ့ထိရောက်စွာအရေးယူဖို့ပြက်ကွက်နေပါတယ်ပြစ်ခတ်ရဆဲတဲ့ဒေသမှာမတရားလုပ်နေတာကိုအရေးမယူနိုင်တာဟာစေအစိုးရဓလေ့ထုံးစံကိုအမွေဆက်ခံတယ်လို့ဖြစ်နေပါတယ်ပြဿနာရဲ့အခြေခံစနစ်ကိုလေ့လာရမှာအတိတ်ကာလကတာဝန်မဲခဲ့တာကိုပြန်လည်သုံးသပ်ဖို့လိုအပ်ပါတယ်ဖြစ်နေညှဉ်းပန်းမှုမှာအပြစ်ရှိကြောင်းတာဝန်ရှိသူတွေကဝန်ခံမဲဆိုရင်အမျိုးသားပြန်လည်တင့်မြတ်ရေးဟာပိုပြီးအဆင်ပြေသွားမယ်လို့ကိုမင်းကိုနိုင်ကပြောပါတယ်မတရားဖန်ဆီးနှိပ်စက်ခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသားတွေကိုကူညီဆောင်ရှောက်ဖို့အစိုးရမှာတာဝန်ရှိတယ်လို့ကွယ်လွန်သူဦးဝင်းတင်ကပြောဦးပါတယ်စစ်အစိုးရခေတ်မှာနှိပ်စက်ညှဉ်းပန်းခံရသူတွေရဲ့ဒီမိုကရေစီတိုက်ပွဲကိုအတိမတ်ပြုဖို့တောင်းဆိုနေကြပါတယ
်လက်နက်ကင်ပြည်ပကန်နဲ့နိုင်ငံရေးပြည်နယ်မှုမြန်မာပြည်မှာဖြစ်ပွားနေတာအနည်း60ကျော်ပါပြီဒါကြောင့်ဘာသာရေးနဲ့လူမျိုးရေးအုပ်စုတွေအချင်းချင်းမယုံတင်တာဖြစ်တာတွေများလာပါတယ်မြေယာသိမ်းပိုက်မှုကိုမှန်ကန်စွာဥပဒေအရအရေးယူနိုင်ဖို့အတွက်တရားစီရင်ရေးကိုထိရောက်စွာပြုပြင်ပြောင်းလဲဖို့လိုပါတယ်လောလောဆယ်တော့လွတ်လပ်ပြီးတရားမျှတတဲ့တရားစီရင်ရေးဟာမဖြစ်နိုင်တဲ့ကိစ္စပါပဲ။အုပ်ချုပ်ရေးဌာနနဲ့ကင်းလွတ်တဲ့တရားရေးဌာနပေါ်ထွက်လာရေးသိသာမြင်သာတဲ့တရားစီရင်ရေးအနာပိုင်ကစိတ်ကြိတ်သုံးဆွဲနေတဲ့ဖိနစ်တဲ့ဥပဒေတွေကိုရုပ်သိမ်းရေးစတာတွေကိုဥသိမ်းစိတ်အစိုးရဦးစားပေးရမယ့်လုပ်ငန်းတွေဖြစ်တယ်လို့ဆိုပါတယ်။လူ့ခွင့်ရေးချေပြတ်မှုတွေကိုအရေးယူဖို့ပြက်ကွက်တာဟာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေပါတယ်။
ပြည်သူယုံကြည်မှုကိုရယူလိုတဲ့အစိုးရဟာအတိတ်ကာလကဖိနှိပ်ညှဉ်းပန်းခဲ့တာကိုနှီးမျိုးစုံနဲ့ဖြေရှင်းဖို့လိုပါတယ်။လူအခွင့်အရေးချိုးဖျက်ခဲ့တာကိုအတိအလင်းအတိမတ်ပြုနိုင်ပါတယ်။ဒါမှမဟုတ်လဲအမှန်တရားကိုထုတ်ဖော်ပြောဆိုပြီးတောင်းပန်တာတွေရော်ကြီးပေးတာတွေလုပ်နိုင်ပါတယ်။လောလောဆယ်ဖြစ်ပွားနေတဲ့လူအခွင့်အရေးချိုးဖျက်မှုကိုမှတ်တမ်းတင်ပြီးအရေးယူနိုင်ရင်အစိုးရရဲ့ပြည်သူအကျိုးဆောင်မှုနဲ့လေးနက်မှုကိုပြတ်တရားရောက်တဲ့အတွက်စစ်အစိုးရပေးခဲ့တဲ့အမွေအစိုးကိုကျော်လွှားနိုင်လိမ့်မယ်လို့ဆိုပါတယ်။အတိတ်ကကျူးလွန်ခဲ့တဲ့ပြစ်မှုကိုလစ်လျူရှုပြီးလောလောဆယ်ကျူးလွန်တဲ့ပြစ်မှုကိုအရေးမယူနိုင်တဲ့အစိုးရကိုပြည်သူကယုံကြည်မှာမဟုတ်ပါဘူး။မတရားမှုကိုကင်တွယ်ဖြစ်ရှင်းနိုင်မှလုံခြုံရေးနဲ့တိုးတက်ဖွံ့ဖြိုးရေးရှိနိုင်မယ်လို့ကုလသမဂ္ဂကယုံကြည်ပါတယ်
။မြန်မာပြည်မှာအခုအထိအကျိုးခံစားနေရသူတွေဟာစစ်အုပ်စုပိုင်းလုပ်ငန်းနဲ့ခရိုနီဗူတာဖြစ်ပါတယ်။ဒီလူတွေဟာပြုပြင်ရေးကြောင့်အထူးအခွင့်အရေးဆုံးရှုံးမှာကိုစိုးရိမ်နေကြပါတယ်။ပြည်သူကတော့နိမ့်နာဆုံးရှုံးခဲ့တာတွေကိုအတိအမှတ်ပြုပြီးအခုအညီပေးစီလိုပါတယ်။အတိတ်ကိုအတိတ်မှာထားခဲ့ရုံနဲ့စစ်အစိုးရနဲ့ဦးသိန်းစိန်အစိုးရကွဲပြားခြားနားတယ်လို့မပြောနိုင်ပါဘူး။ဗိုလ်ချုပ်ကြီးသိန်းစိန်ပါဝင်ခဲ့တဲ့စစ်အစိုးရလောက်ရကြောက်ဘဝပြတ်သွားရသူတွေကိုကူညီဆောက်ရှောက်တဲ့ဦးသိန်းစိန်အစိုးရကသာဒီလူတွေကယုံကြည်အားထားလာကြမှာဖြစ်ပါတယ်။စစ်အစိုးရနဲ့ကွဲပြားကြောင်းပြနိုင်တဲ့အခွင့်အလမ်းတွေဦးသိန်းစိန်အစိုးရမှာရှိပါတယ်။တရားမြတ်တအောင်လုပ်ပေးတာဟာညီညာရေးနဲ့ပြုပြင်ရေးကိုမထိခိုက်ပါဘူး။ဖိနှိပ်ညှဉ်းပန်းတပ်ဖြတ်တာကိုရက်ဆိုင်ယုံနဲ့ကိစ္စမပြီးပါဘူး။ဖိနှိပ်ညှဉ်းပန်းတပ်ဖြတ်တဲ့ဒဏ်ကိုခံရသူတွေအတွက်တရားမြတ်တစွာဖြည့်ဆည်းပေးနိုင်ဖို့လိုပါတယ်။တရားမြတ်တမှုမရှိဘူးလို့ပြည်သူဘက်ကယူဆရင်ပြန်လည်တင့်မြတ်ရေးလုပ်ဖို့အလွန်ခက်ခဲကြောင်းနယူးယောက်အခြေစိုက် International Center for Transitional Justice အဖွဲ့ရဲ့အစီရင်ခံစာမှာသုံးသပ်ထားပါတယ်ခင်ဗျာ။
မြမရေးသုံးသက်ချက်စီစဉ်ကိုနားဆင်ကြကြရတာဖြစ်ပါလိမ့်ရှင်အခုဆက်လက်ထုတ်လွှင့်ပေးမှာကတော့ American Style Indian အသုံးနှုန်းအင်္ဂလိပ်သင်ခန်းစာစီစဉ်ဖြစ်ပါတယ်ဒေါ်လာလတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါလိမ့်ရှင
်ဒီတင်ပါမော်တကားမောင်းရမှာအသုံးပြုတဲ့ EDM တွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း Back seatDriver.
ဟုတ်တင်ပြပေးမှဖြစ်ပါတယ်။ဆလုံးပေါင်းက B A C K S E A T backseat က ကားနောက်ခန်းကခုံ driver driver ကမောင်းသူဆိုတော့ဇက်ဇုတ်ခုံရဲ့ဓာတ်ရိုက်အတေးပဲကကားနောက်ခန်းကနေကားမောင်းတဲ့သူပေါ့ကားနောက်ခန်းကနေရှေ့မှာကားမောင်းသူကိုမြ мян မောင်းနှင်းနှင်းမောင်းဟိုကွေ့ဒီကွေ့စသဖြင့်နောက်ခန်းကနေထိုင်ပြီးပါဇက်ကနေဆရာလုတ်တဲ့လူကို taxi driver ရဲ့လို့ရည်ညွှန်းပြောတာဖြစ်ပါတယ်အများအားဖြင့်ခင်မုန်းဖြစ်သူကမောင်းလို့ဇနီးဖြစ်သူကကားနောက်ခန်းမှာထိုင်ပြီးဆိုရင်လို့ပါဇက်ကနေတဖွားဖွားပြောလို့ရှိတာအဖြစ်များတဲ့အတွက်ကြောင့်လေကားမောင်းတို့လူများတွေရန်ဖြစ်လို့ရှိကြပါတယ်ကားမောင်းသူကလည်းသူ့ကိုဆရာလုပ်ရင်မကြိုက်ဘူးပေါ့ဒါကြောင့်ဒီအသုံးရဲ့ idiom အသေးပဲကကားနောက်ခန်းကနေကားမောင်းတာကိုဆရာလုပ်တာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John hates to travel with his wife He says she acts like a backseat driver
John ကသူ့စနီးနဲ့လမ်းထွက်ရတာသိစိတ်ပြက်တယ်လို့ပြောတယ်သူစနီးကကားမောင်းရင်အနောက်ကနေထိုင်ပြီးဆရာလုပ်တဲ့အတွက်ကြောင့်ဖြစ်တယ်လို့သူကပြောတယ်လို့ဒေဗီရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ John hates to travel with his wife. He says she acts like a backseat driver.
ကိုစလေတင်ပြပေးမှာကတော့
pedal to the metal
ဖြစ်ပါတယ်။ဆာလုံးပေါင်းက P E D A L pedal ကအရှိန်မြင့်မောင်းနိုင်ဖို့ရာခြေတော့နေနင်းနေကျမတို့မြန်မာမှာတော့ liver ကိုဆလုပ်ပြီးတော့ TO2 က do THE the METAL the metal ကတန်တတူဆိုတော့စကူထုံးရဲ့ဓာတ်ရိုက်အသေးပဲကတော့ liver ကိုအောက်တံပြားထိနင်းတာဖြစ်ပါတယ် idiom ဆိုရဲ့ do white အသေးပဲကရှင်းပါတယ် liver ကိုအောက်တံပြားထိအောင်နင်းနေဆိုရင်ကားရှိန်ကိုမြင့်ပြီးတော့အမြဲတမ်းမောင်းတာကိုဆလုပ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Joe is famous among his friends for hitting the pedal to the metal. They're scared to ride with him.
Joe ကကားမောင်းရင်အမြဲပဲအယံမြ мян မောင်းတတ်လို့သူ့တငယ်ချင်းတွေကြားမှာနာမည်ကြီးနေတယ်။သူ့ကားစီးရမှာကိုကြောက်ကြတယ်လို့အဓိပ္ပာယ်ရပါတယ်George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Joe is famous among his friends for hitting the pedal to the metal. They're scared to ride with him.
ကိုနောက်ဆုံးတင်ပြပေးမှာကတော့
hit the road
ဖြစ်ပါတယ်ဆာလုံးပေါင်းက HIT hit ကထိတာ THE the road the road ကလမ်းဆိုတော့စကူထုံးရဲ့ဓာတ်ရိုက်အသေးပဲကတော့လမ်းနဲ့ထိတာဖြစ်ပါတယ် idiom ဆိုရဲတော့ white day ဘက်ကလေးရှင်းတယ်လို့ဆိုရမှာပါခီးစာထွက်တာကိုဆိုလိုပါတယ်ဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ we have to hit the road early if we want to avoid the traffic
ကျွန်တော်တို့ခီးစာထွက်မယ်ဆိုရင်စောစောထွက်မှဖြစ်မယ်ဒါမှလည်းလမ်းမှာကားတွေပိတ်တာကိုရှောင်နိုင်မှဖြစ်တယ်လို့ထည့်ပေးရပါတယ် George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
We have to hit the road early if we want to avoid the traffic.
ဒီတင်ပါကားနဲ့ခီးထွက်ရမှာအသုံးပြုတဲ့ idiom အသုံးတွေကတော့
back seat driver, pedal to the metal, hit the road.
တို့ဖြစ်ပါလေ။နောက်တစ်ပါခုလိုချိန်မျိုးမှလေနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
။ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့အင်္ဂလိပ်စာပို့ချချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာတော့ဓာတ်ရိုက်လေးလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်ပေးချက်ကိုနားဆင်ကြရမှာပါရှင်။